to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါသည်ဗျာ Washington မြို့တော် VOA American တန်ကနေ2014ခုနှစ် April 26ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ9မီတာ24 32နဲ့39တို့ကနေစတင်တန်လွှင့်နေပါခင်ဗျာဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကျွန်တော်ကြော်သိမ်းကြည့်နေမှာပါယူကရိန်းရှေ့ဘက်မှာခွတ်ထွက်ရေးဝါဒီတွေကနိုင်ငံတကာစောင့်ကြည့်လေ့လာသူတွေကိုဖမ်းလိုက်ပါတယ်နျူကလ িয়ার ဆက်သက်မှုနဲ့ပတ်သက်ပြီးသမ္မတဥပမာကမြောက်ကိုရီးယားကိုတတိပေးလိုက်ပါတယ်မြန်မာအရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့ပထမဆုံးအစည်းအဝေးကိုတောက်ကြလေးကနယူးယောက်မြို့မှာကျင်းပခဲ့ပါတယ်ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြည့်ကြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်နေရာမှာတော့မြန်မာတိုင်းရင်းသူတွေအာရမပြုကျင့်ခံရမှုကုလသမဂ္ဂမှာတင်ပြခဲ့တဲ့အခြေအနေအပါအဝင်အာရှဒေသမှာအင်ပေါ်ရီအပေါ်အနိုင်ကျင့်မှုတွေကိုအေးအေးယူထုတ်ဖော်လာနေတဲ့အကြောင်းတခါအာရှနိုင်ငံတွေကိုရောက်နေတဲ့အမေရိကန်သမ္မတဥဘာမားရဲ့မလေးရှားနိုင်ငံကိုသွားမဲ့ခီးစဉ်ပေါ်အကဲခတ်တွေရဲ့အမြင်တွေကိုတင်ဆက်ပေးသွားဖို့ရှိသလိုမြန်မာဘောလုံးပရိသတ်တွေရဲ့အသေးသေးကဘာကျော်မန်ချက်စတာယူနိုက်တက်အသင်းက Ryan Giggs ကိုယာယီနီးပြခန့်လိုက်တာနဲ့ပတ်သက်ပြီးတော
့ I would like to just say how proud I am to be managing for the remaining 4 games
Manchester United နီးပြဖြစ်လာတာဟာသူ့အတွက်ဂုဏ်ယူရဆုံးအချိန်ဖြစ်တယ်လို့ Ryan Giggs ကပြောလိုက်တာပါဒီအကြောင်းကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဗျာဒီသတင်းတွေမတင်ဆက်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားလူလာသူခွဲထွက်ရေးဝါဒီတွေဟာနိုင်ငံတကာစစ်ဖက်စောင့်ကြည့်တိလာရေးအဖွဲ့တစ်ဖက်ကိုထိန်းသိမ်းလိုက်ပါတယ်ဗီယက်နာခြေဆိုင်ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE အဖွဲ့ဝင်73ဦးထက်မနည်းပါလာတဲ့ဘတ်စကားတစ်စင်းကိုဆလိုဗိုင်းယားမြို့နာမှာခွဲထွက်ရေးဝါဒီတွေကဖမ်းထားလိုက်တာပါသူတို့နဲ့အတူယူကရိန်းစစ်ဖက်တာဝန်ရှိသူတို့လိုက်ပါလာတဲ့အတွက်ဖမ်းဆီးလိုက်တာဖြစ်တဲ့အတူအဲ့ဒီမျိုးရဲ့မျိုးတော်ဝန်အဖြစ်ကိုကိုကိုကြီးညာထားတဲ့ Vyacheslav Ponomarev ကပြောပါတယ်ဂျာမနီနိုင်ငံဦးဆောင်တဲ့စောင့်ကြည့်လိလာရေးအဖွဲ့နဲ့အဆက်အသွယ်ပြတ်သွားခဲ့တယ်လို့ OSCE အဖွဲ့က Twitter စာမျက်နှာမှာရေးပါတယ်ဒီလောက်ရဟာစိုးရွားပြီးတရေဘောကြောင်တဲ့လောက်ရဖြစ်တယ်လို့ဆိုပြီးအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရ Jen Psaki ကပြစ်တင်ရှုတ်ချလိုက်ပါတယ
် American သမ္မတ Barack Obama နဲ့တောင်ကိုရီးယားသမ္မတ Park Geun-hye တို့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဆန်းသတ်မှုတစ်ခုနောက်ထပ်မလုပ်ဖို့အတွက်တတိပေးလိုက်ကြပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဆန်းသတ်မှုတကယ်ထပ်လုပ်လာရင်ဘာမှအကျိုးရမှာမဟုတ်တယ်လို့ပြင်းထန်တဲ့တုံ့ပြန်မှုတွေနဲ့ကြုံရမှာဖြစ်ပြီးနိုင်ငံတကာနဲ့ပါပိုးပြီးကင်းကွာအောင်လုပ်တယ်လို့ဖြစ်သွားလိမ့်မယ်လို့တောင်ကိုရီးယားသမ္မတပတ်ကုံဟန်နဲ့ပူးတွဲပြုလုပ်တဲ့တောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောပါတယ်။မြောက်ကိုရီးယားအနေနဲ့အားလုံးဝိုင်းပီးတားနေတဲ့ကြားကနျူကလ িয়ার ဆန်းသတ်မှုတွေလုပ်ပြီးရန်ဆလာတဲ့အပေါ်အမေရိကန်နဲ့တောင်ကိုရီးယားတို့လက်တွဲပြီးတုံ့ပြန်သွားတယ်လို့ပြောကြားလိုက်တယ်လို့တောင်ကိုရီးယားပေါ်မှာထားတဲ့ဂရိသစ္စာအမေရိကန်ဘက်ကဘယ်တော့မှဖြစ်မှာမဟုတ်ဘူးလို့လည်းဆိုပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ဆန်းသတ်မှုနောက်တစ်ခုမကြာခင်ထပ်လုပ်မဲ့လက္ခဏာတွေပြလာချိန်မှာပဲသမ္မတအိုဘားမားကမြောက်ကိုရီးယားရန်ဆမှုကိုတီးခံမှာမဟုတ်ဘူးလို့သူ့ရဲ့အာရှခီးစဉ်တွင်ဒုတိယနိုင်ငံဖြစ်ရောက်လာတဲ့တောင်ကိုရီးယားမှာပြောဆိုလိုက်တာပါ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တာဝေးပစ်ဒုံးကျည်တွေဖျက်သိမ်းရေးပါဝင်ပေးထားတဲ့ဂရိတွေလိုက်နာဖို့လိုအပ်တယ်လို့ဒီကိစ္စအတွက်နိုင်ငံတကာကတညီတညွတ်တဲ့သဘောတူထားတယ်လို့ဆိုပါတယ်။အခုတောင်ကိုရီးယားကိုရောက်နေတဲ့သမ္မတအိုဘားမားဟာပြီးခဲ့တဲ့ပတ်တောင်ကိုရီးယားသင်္ဘောနှင်းမြှုပ်မှုမှာတေဆုံးခဲ့ရတဲ့ယာနဲ့ချီတဲ့ကလေးငယ်မိသားစုဝင်တွေအတွက်ဝန်ထမ်းကြောင့်လည်းပြောဆိုခဲ့ပါတယ်
။အီရန်နိုင်ငံမှာထွတ်တော်ယူကော့ပွဲတွေကျင်းပဖို့ရပိုင်းအလို့တွင်မှာပဲရှီးယားနိုင်ငံရဲ့အဖွဲ့အစည်းတစ်ခုရဲ့မဲဆွယ်စီယုံပွဲမှာဘုံခွဲတက်ခိုက်တာတွေကြောင့်လူ28ယောက်ထဲမှာနေတည်ဆုံးပြီးဒါဇင်ပေါင်းများစွာဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဟာဆာဟစ်အာလ်ဟက်အဖွဲ့ကိုထောက်ခံသူ1000လောက်ဟာဘက်ဂရက်မြို့တော်အရှေ့ပိုင်းကအားကစားရုံတစ်ခုမှာတောက်ကြနေကစူဝေးကြတဲ့အချိန်ဘုံးတွေပေါက်ကွဲခဲ့တာပါ။အဲဂိုင်ရာခွတ်ထွက်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Islamic State of Iraq အဖွဲ့နဲ့ The Levant အဖွဲ့တို့ကသူတို့လက်ချက်ဖြစ်တယ်လို့ကြေညာပါတယ်။စွန်နီတွေကိုရှီးယားစစ်သွေးကြွတွေကတပ်ဖြတ်တဲ့ပေါ်လက်စားချေတဲ့အနေနဲ့ဘုံးခွဲတိုက်ခိုက်တာဖြစ်တယ်လို့သူတို့ရဲ့ Internet ဆာမျက်နှာပေါ်မှာတင်ထားတဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီကြညာချက်အစ်အမှန်ဟုတ်မဟုတ်ဆိုတော့ကတော့ချက်ချင်းအတိမပြုတ်နိုင်သေးပါဘူး။တောက်ကြနေစုဝဲဘက်မှာကာဗွန်တလုံးနဲ့အတိကံဘုံခွဲတက်ခိုက်မှုတစ်ခုအပါအဝင်ဘုံပေါက်ကွဲမှု၃ခုထဲမှာလည်းဖြစ်ခဲ့ပါတယ်။ ABL 30ရင်းနေမှာကျင်းပမယ်လွှတ်တော်ယူကော့ပွဲတွေမှာဝင်ပြိုင်ကြမယ်။ ASAP RL Hack အဖွဲ့ကလွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်ပွဲအဖြစ်စုဝေးကြတာဖြစ်ပါတယ်။
အမေရိကန်နိုင်ငံခြားဝန်ကြီး John Kerry ဟာရှေ့သတင်းပတ်ထဲမှာဆာဟာရာအောက်ပိုင်းအာဖရိကဒေသကိုခီးထပ်ခေါ်မှာဖြစ်ပါတယ်။ဒီခီးစဉ်မှာလုံခြုံရေးဒီမိုကရေစီနဲ့လူခွင့်ရဆိုင်ရာတွေမြင့်တင်ဖို့ပြုလုပ်ဖို့ရှိပါတယ်။ဝန်ကြီး Kerry ဟာအက်သီယိုးပီးယားဒီမိုကရက်တစ်ပြည်သူ့သမ္မတကွန်ဂိုနိုင်ငံနဲ့အင်ဂိုလာနိုင်ငံတွေကို6ရက်ကြာခီးသွားမှာဖြစ်ပြီးသူ့ခီးစဉ်ကိုအင်္ဂါနေ့မှာစတင်မှာပါ။ဝန်ကြီး Kerry ဟာ Addis Ababa မှာအာဖရိကတမကကအဆင့်မြင့်ရရှိရတဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့နိုင်ငံခြားဝန်ကြီးဌာနပြောခွင့်ရ Jan Saki ကပြောပါတယ်။ တောက်ကြန်နဲ့ထုတ်ပြန်တဲ့နိုင်ငံရေးဝန်ကြီးဌာနကြေညာချက်ထဲမှာတော့ဝန်ကြီးကယ်ရီဟာအက်သီယိုးပီးယားဝန်ကြီးချုပ်နဲ့တခြားအရာရှိတွေကိုတွေ့ဆုံပြီးငြိမ်းချမ်းရေးနဲ့ဒီမိုကရေစီမြင့်တင်ဖို့ကြိုးစားတဲ့ဆွေးနွေးမှုတွေပြုလုပ်မယ်လို့ဖော်ပြထားပါတယ်။ဒါပြင် DRC နိုင်ငံမှာလက်နက်ကိုင်ဖွဲ့တွေနဲ့ညှိနှိုင်းမှုရှိတယ်လို့အင်္ဂိုလာမှာတော့ကုန်သွယ်ရေးဆိုင်ရာနဲ့နှစ်နိုင်ငံဆက်ဆံမှုဝါဒတွေညှိနှိုင်းဆွေးနွေးမယ်လို့ဆိုပါတယ
်။ View American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 MHz5.32 kHz 6.25 5.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရဲ့တနင်္ဂနွေနေ့မနေ့ဖက်သတင်းများကိုဆက်လက်နားဆင်နေကြတာပါ။မြမမိတ်ဆွေနိုင်ငံများအဖွဲ့ကပြန်လည်ဖွဲ့စည်းထားတဲ့ Partnership Group on Myanmar မြန်မာအရေးလို့ဖို့ကံပေးများအဖွဲ့ရဲ့ပထမဦးဆုံးအကြိမ်အစည်းအဝေးကိုတောက်ကြနေမှာကုလသမဂ္ဂတွင်မှုချုပ်ကခေါ်ယူကျင်းပခဲ့ပါတယ်။လူမှုကြီးကြပ်ရေးနဲ့လူဦးရေဆိုင်ရာဝန်ကြီးဦးခင်ရီဦးဆောင်တဲ့မြမကုစလေအဖွဲ့လည်းတက်ရောက်ပါတယ်။ဒါဟာမြန်မာနိုင်ငံပွင့်လင်းပြောင်းလဲလာမှုကိုထင်ရှားတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလို့ဖို့ကံပေးများအုပ်စုအနေနဲ့မြန်မာနိုင်ငံရဲ့ပြောင်းလဲဖြစ်ထွန်းမှုတွေကိုဆက်လက်ထောက်ခံအားပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။ရခိုင်ပြည်အခြေအနေနဲ့ပတ်သက်ပြီးအကြမ်းဖက်ဖို့လှုံ့ဆော်သူအမုန်းတရားဟောပြောသူတွေကိုအစိုးရကပြက်ပြက်သားသားအရေးယူဖို့လိုတယ်လို့ဖော်ပြထားပါတယ်။နိုင်ငံသားဖြစ်မှုကိစ္စကိုလည်းဖြစ်ရှင်းရမယ်လို့ဆိုပါတယ်။ရခိုင်ဒေသမှာနိုင်ငံတကာကဝင်ရောက်နိုင်ရေးအတွက်ကုလသမဂ္ဂတွင်မှုချုပ်ရဲ့ဖိအားပေးမှုကိုလည်းအဖွဲ့ဝင်တွေကကြိုးဆိုကြပါတယ်။၎င်းစင်းကောက်ယူရာမှာကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုလည်းဆွေးနွေးကြပြီးအသွင်ကူးပြောင်းရေးကိုကူညီသွားဖို့အထွေမှုချုပ်ကပြောကြားခဲ့ပါတယ်
။ကမ်ဘောဒီးယားနိုင်ငံမှာဇန်နဝါရီလတုန်းကဖမ်းဆီးခံရတဲ့အလုသမားရပိုင်ခွင့်လှုပ်ရှားသူ23ရဲ့အမှုကိုကြားနာနေတဲ့ဖနုံပင်မြို့ကမြူနစ်စပယ်တရားရုံးအဆောက်အဦရှင်မှာတောက်ကြန်နေကဆန္ဒပြသူတွေနဲ့ရဲတွေကြားပဋိဖက်ကာတွေဖြစ်ပွားခဲ့ပါတယ်။သူတို့ကအလုသမားရေးဆန္ဒပြမှုတွေအတွင်းအကြမ်းဖက်ခဲ့မှုနဲ့တရားဆက်ဆိုခံနေရတာဖြစ်ပြီးဒီတက်ကြွလှုပ်ရှားသူတွေကိုလက်ထိတ်ခတ်ပြီးခေါ်ဆောင်လာတဲ့နောက်မှာအခန်း၃ခန်းမှာခွဲပြီးအမှုဆက်စီတာဖြစ်ပါတယ်။အဲဒီချိန်ကအာဏာပိုင်တွေကတက်ကြွလှုပ်ရှားသူ20ဦးကိုဖမ်းခဲ့တာဖြစ်ပြီးနောက်နှစ်ဦးကတော့အာမခန်နဲ့လွှတ်ထားရကတောက်ကြန်နေတရားရင်ဆိုင်မှုခေါ်ဆောင်လာတာပါ။သူတို့ဟာနိုင်ငံရဲ့အနေဆုံးလာစာကိုနှဆတိုးပြဖို့တောင်းဆိုတဲ့အထက်ချုပ်ဆိုင်ရာဆန္ဒပြမှုနောက်ပိုင်းအဖမ်းဆီးခံခဲ့ရတာဖြစ်ပြီးအဲ့ဒီဆန္ဒပြမှုမှာလုံခြုံရေးအဆောင်တွေရဲ့ပြစ်ခတ်မှုကြောင့်၄ဦးတည်းမနဲ့တေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရခဲ့ကြတာပါ။အဖမ်းခံရတဲ့အလို့သမားတပ်မကတက်ကြွလှုပ်ရှားသူတူကတော့ဒီလိုဖမ်းဆီးမှုကတရားမျှတမှုမရှိဘူးလို့ဆိုပါတယ်။အလို့သမားဆန္ဒထုတ်ပေါ်မှုတွေကိုတားမြစ်ထားတာမို့ဒီတက်ကြွလှုပ်ရှားသူတွေတရားဆက်ဆုပ်ခံရတာလို့သူတို့ကိုထောက်ခံသူတွေကပြောပါတယ်။တရားရုံးပြင်မဲ့မှာသူတို့ကိုထောက်ခံသူ100လောက်နဲ့အဓိကရဲ100လောက်ကြားထိတဲ့ရင်ဆိုင်မှုတွေဖြစ်ပွားခဲ့တဲ့အတွက်ဆန္ဒပြသူအတော်များများဒဏ်ရာတွေရခဲ့ကြတာပါ
။ VNM နိုင်ငံကနာမည်ကျော်အကျင့်ပြည့်ချက်ဆမှုကြီးတစ်ခုကိုစစ်ဆေးနေတဲ့ယူကန်တရားရုံးတွေကဆဆွဲခံထားရသူတွေပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တွေကိုဆုံးဖြတ်ချက်မပေးသေးဘဲသူတို့ကိုမေးခွန်းတွေမေးခဲ့တာကြောင့်မထင်မှတ်တဲ့အလှည့်ပြောင်းဖြစ်ခဲ့ပါတယ်။VNM နိုင်ငံတော်သင်္ဘောလိုင်း Final Lines ရဲ့ဥက္ကဋ္ဌဟောင်းဒေါင်ချီဒေါင်အပေါ်အမေရိကန်ဒေါ်လာ 1.6 သန်းကိုခိုးယူပြီးတော့အရေးယူမခံရအောင်နိုင်ငံကနေထွက်ပြေးမှုတွေနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးပြီးခဲ့တဲ့နှစ်နှောင်းပိုင်းကတည်တံ့ချမှတ်ထားတာပါ။တခြားလူ၈ယောက်ကိုလည်းအပြစ်ရှိကြောင်းဆုံးဖြတ်ပြီးထောင်ဒဏ်9နှစ်ကနေ22နှစ်အထိအသီးသီးချမှတ်ခဲ့ပါတယ်။ဒီအမှုမှာရှင်းလင်းအောင်လုပ်ရမယ့်ကိစ္စရပ်အများအပြားရှိနေတယ်လို့ဆိုပြီးပြစ်ဒဏ်ချမှတ်ခံထားရသူတွေကိုမေးခွန်းထုတ်တဲ့ပေါ်ဒေါင်ရဲ့ရှေ့နေဖြစ်သူ Trending Trend ကကြိုဆိုကြောင်း VOE VNM ဘာသာဌာနကပြောခဲ့ပါတယ်။အယူခံမှုကိုနောက်သတင်းပတ်မှာဆက်ပြီးစစ်ဆေးမယ်လို့ရှေ့နေထရန်ကပြောပါတယ်။သူမှပြစ်မရှိဘူးဆိုတော့ကိုတက်သေးပြဖို့အတွက်ဆက်ပြီးအသက်ရှင်တန်ကျင်တယ်ဆိုတော့ကိုစက်တပရီနေအယူခံကြားနာပွဲမှာဒေါင်းကပြောခဲ့ပါတယ်။ပစိဖိတ်သမုဒ္ဒရာပေါ်ဖြတ်ပြန့်တန်းတဲ့လျင်ဒစီရဲ့ဘိန်းထက်တဲ့အခန်းထဲမှာဝင်းပြီးလိုက်သွားတဲ့ဆိုမာလီအမေရိကန်လူငယ်လေးရဲ့မိခင်ဖြစ်သူကသူ့သားဟာအာဖရိကတိုက်ကသူ့စီလာဖို့ကြိုးစားခဲ့တာလို့ပြောလိုက်ပါတယ်။သူ့သားကြုံတွေ့ခံစားခဲ့ရတာသူ့ရဲ့အသက်အန္တရာယ်ကိုမှုမထားဘဲဆွန့်လွတ်တာတွေကိုကြားရတဲ့အခါတိတ်ကိုထိတ်လန့်တုန်လှုံ့မိတယ်လို့မိခင်ဖြစ်သူဥဘာမိုဟာမက်အဗ်ဒူလာကပြောပါတယ်။သူ့ရဲ့သားဖြစ်သူယာယာအဗ်ဒ်အဗ်ဒီဟာသူ့ရဲ့မိခင်တည်ဆုံသွားပြီလို့ဖခင်ကပြောခဲ့ပြီးတဲ့နောက်သိမကြသေးခင်ကမှမိခင်သက်ရှိထင်ရှားရှိနေသေးတာကိုသိခဲ့တာဖြစ်တယ်လို့ VOE ဆူမာလီဘာသာဌာနနဲ့ဆက်သွယ်မိ мян ကမှမိခင်ကပြောခဲ့ပါတယ်။အသက်16နှစ်အရွယ်လူငယ်လေးဟာဆန်ဟိုးဆေးလေဆိပ်ဝန်းထဲကိုခိုးဝင်ပြီးဟဝိုင်းယန်လေကြောင်းလိုင်းလေယာဉ်တစ်စင်းရဲ့ဘိန်းကန်နဲ့တွေ့တက်ပြီးဝင်နေခဲ့တာလို့အမေရိကန်စုံစမ်းစစ်ဆေးရေးမှုတွေကပြောပါတယ်။ဟဝိုင်ယီကျွန်းစီ9နာရီကျော်ကြာလေယာဉ်ပျံသန်းချိန်တွင်အပူချိန်အလွန်မင်းနှိမ့်ကြတဲ့ဒဏ်အောက်ဆီဂျင်နည်းတဲ့ဒဏ်တွေကိုကျော်လွန်ပြီးသူအသက်ရှင်ခဲ့တယ်လို့စုံစမ်းရေးမှုတွေကပြောပါတယ်။ဟဝိုင်ယီမှာသူ့ကိုဖမ်းဆီးပြီးဆေးရုံတင်ပေးထားပါတယ်။တောင်ဆူရနိုင်ငံမှာတိုက်ခိုက်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲပြန်လည်နှံ့မှုစ조사တဲ့အနေနဲ့အာနာသိမ့်မှုချန်စီမှုနဲ့ဆွဆွဲပြီးဖမ်းဆီးထားတဲ့နိုင်ငံရေးလှုပ်ရှားသူ၄ဦးကိုပြန်လွှတ်ပေးလိုက်တယ်လို့အစိုးရကပြောပါတယ်။အဲ့ဒီ၄ယောက်ထဲမှာအရင်အာနာယစူဒန်ပြည်သူ့လွတ်မြောက်ရေးလှုပ်ရှားမှုပါတီရဲ့အတွင်းမှုချုပ်ပကန်အာမမ်လည်းပါဝင်ပါတယ်ခင်ဗျာ။
direct from Washington, the voice of America, VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးသွားကြတာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့မြန်မာနိုင်ငံကအမျိုးသမီးတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံကပဋိပက္ခဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာအမျိုးသမီးတွေအပေါ်မြန်မာစစ်တပ်ကအတင်းအဓမ္မပြုကျင့်တာတွေရှိနေသေးဖြစ်တဲ့အတွက်ဒီကျူးလွန်မှုတွေကရပ်တန့်သွားအောင်နဲ့ကျူးလွန်သူတွေကိုအရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကို WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကစင်ခံတင်ပြလိုက်ပါတယ်။ဒါပြင်အတင်းအဓမ္မပြုကျင့်ခံရတဲ့အမျိုးသမီးတွေအတွက်တရားမျှတမှုရအောင်ဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မြန်မြန်ထားတဲ့မတ်အင်ဂျင်နိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ။
ကုလသမဂ္ဂလုံခြုံရေးကောင်စီကတည်တံ့ပြုလုပ်တဲ့ပဋိပက္ခဒေသတွေကအမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအတင်းအဓမ္မပြုကျင့်တာတွေနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာ WLB အဖွဲ့ချုပ်ကကိုစားပြုပြီးတော့ကရင်အမျိုးသမီးအစည်းအရုံးကနော်ကညောဖော်ကနေတက်ရောက်ဆွေးနွေးခဲ့တာပါ။ဒါဟာပထမဆုံးအကြိမ်ကုလသမဂ္ဂဘက်ကမြန်မာအမျိုးသမီးအရေးကိစ္စနဲ့ပတ်သက်လို့အစိုးရမဟုတ်တဲ့လူထုအခြေပြုအဖွဲ့အစည်းဖြစ်တဲ့ WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကိုတရားဝင်ဖိတ်ခေါ်ဆွေးနွေးတာဖြစ်ပါတယ်။မနေ့ကစတင်ကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တည်ထောင်ဆွေးနွေးပွဲနဲ့ပတ်သက်လို့နော်ကညောဖော့ကို VOA ကဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့
ဟိုအတိကပြောတာကတော့အခုကျမတို့မြန်မြန်ပြည်လေအဒီအေမြောက်ပိုင်းမှာတော့ပြည်ချင်းပြည်နယ်ပဲပြည်ပြည်ရှမ်းပြည်နယ်ပြည်ပြည်အခုကပဋိပက္ခပြည်နယ်တို့ပဲစစ်တပ်ပွဲဖြစ်နေတော့ပဲပြီးတော့ဟိုအဲ့ဒီစစ်တပ်ပွဲဖြစ်နေတဲ့အချိန်လေအဲ့ဒီဗမာတပ်မတော်တွေကတော့အဲ့ဒီလေပိုင်းဆိုင်ရာအဓမ္မပြုကျင့်တာဟိုရှိနေတော့ပဲအဲ့ဒါဟို UN စီမှာပြောပြတာပေါ့နော်
အဲ့တော့လေဒီအခုလုံခြုံရေးကောင်စီမှာဒီနော်ကညောဖောကိုရိုင်းလာပြီးတော့တင်ပြရတဲ့အဓိကရည်ရွယ်ချက်ကဘာပါလဲရှင
်ကျမတို့မြန်မာပြည်ကတိုင်းရင်းသားအမျိုးသမီးတွေဖြစ်ဖြစ်ကလေးငယ်တွေဟိုအမျိုးဒီလည်းဖြစ်ဖြစ်အဒီအတင်းအတ္တမပြုကျစ်ခံရတာကိုရက်ပြဖို့ပြပြချင်တယ်ပြီးတော့လည်းမင်းကြီးခံရတဲ့အမျိုးသမီးတွေဖြစ်ဖြစ်ကလေးငယ်တွေဖြစ်ဖြစ်သူတို့ကလည်းတရားမျှတမှုရဖို့နော်ပြီးတော့အဲ့ဒီကျမတို့ဟိုဗမာပြည်ထဲမှာအခုကစစ်တွေကတော့စုံမိုးနေတို့ပိုင်းစစ်တပ်ကဘယ်လိုမျိုးဟိုအစိုးရအောက်ကရှိရမယ်လို့ဆိုတော့ constitution ကျမတို့ဖွဲ့စည်းပုံ2008ဖွဲ့စည်းပုံကပြန်ပြင်ရမှာပေါ့နော်ကျမတို့ဗမာပြည်အတွက်တကယ်ငင်းချင်ရလာအောင်ဘယ်လိုလုပ်ရလဲကျမတို့ဒီမှာလာပြောပြတာပေါ့နော
်ဆက်လက်ပြီးတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တည်ထောင်ဆွေးနွေးပွဲမှာပါဝင်တက်ရောက်သူတွေရဲ့တုံ့ပြန်ချက်တွေနဲ့ပတ်သက်လို့မေးကြည့်တဲ့အခါမှာတော့
ဆိုရကိုစလေတွေကလည်းလာတယ်။ပမာပြည့်စရတွေကလည်းလာတယ်။ပြီးတော့တခြားမစ်ရှင်တွေကလည်းလာတယ်။သူတို့ကတော့နားလည်တာပဲလေ။သူတို့ကတော့တခြားတနေရာမှာလည်းဥပမာဒီအာဖရိကဟိုတိုက်မှာလည်းအဲ့ဒီလိုမျိုးမနေချိခံရတဲ့အမျိုးသမီးနဲ့အမျိုးသမီးငယ်တွေကလည်းအများကြီးရှိတယ်ဆိုတော့သူတို့သိတယ်။ပို့ပြီးတော့နားလည်တာပေါ့နော်။အဲ့လိုမျိုးကျမကအထူးကျေးဇူးတင်ရှိပါတယ်ဖြစ်လို့ဆိုတော့လည်းအဲ့ဒီအကြောင်းအရာတွေကိုအခုကတိတ်မကြားရတော့ဘူးလေ။နော်အဲ့ဒီတကယ်ဖြစ်ဖြစ်နေတဲ့တိုင်းရင်းသားနိုင်ငံတွေကတကယ်ဖြစ်ဖြစ်နေတဲ့လူ create ဖောက်မှုမင်းကြီးခံရတဲ့အမျိုးသမီးမျိုးအခုကကျမတို့လက်တီပြတာသူတို့ကတကယ်မြန်မာပြည်အခြေအနေကိုသူတို့သိတာပေါ့နော်အဲ့လိုမျိုး
နော်ကညောဖော်ပါရှင်ဒီဆွေးနွေးပွဲဖြစ်မြောက်အောင်နယူးယောက်မြို့မှာအခြေစိုက်တဲ့ Global Justice Center International Amnesty လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးစတဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကပူးပေါင်းဆောင်ရွက်ခဲ့တာပါ WLB ရဲ့ဒီနှစ် January လကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့မရင်းချင်းခံရတဲ့အမျိုးသမီးအရေးအတွက်ဟာ104ဦးရှိကြောင်းဖော်ပြထားပါတယ်။ဒါအပြင်ဒီတိုင်းသားဒေသတွေမှာမရင်းမှုကျွလွန်တဲ့မြန်မာစစ်သား38ဦးရှိပြီးတော့အခုချိန်ထိသူတို့တွေကိုအရေးယူအပြစ်ပေးတာမျိုးမရှိသေးဘူးလို့လည်းရေးသားထားပါတယ်ရှင်။ဒါဟာလွန်ခဲ့တဲ့10နှစ်ကျော်ကအဖြစ်ပျက်အခြေအနေတွေဟာဒီကနေ့အချိန်တိုင်းသားဒေသတွေမှာပြောင်းလဲခြင်းမရှိသေးဘဲမြန်မာစစ်တပ်ကနေကျွလွန်နေတာဖြစ်တယ်လို့အစီရင်ခံစာမှာဖော်ပြထားပါရရှင်
မြန်မာနိုင်ငံကပဋိပက္ခဖြစ်နေတဲ့တိုင်းရင်းသားဒေသတွေမှာအမျိုးသမီးတွေအဓမ္မပြုကျင့်ခံနေရတာတွေကိုကုလသမဂ္ဂမှတင်ပြခဲ့တာနဲ့ပတ်သက်ပြီးမတ်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်။အမေရိကန်သမ္မတရဲ့အာရှခီးစင်သတင်းကိုမထုတ်လွှင့်ခင်မှာအာရှဒေသတဝန်းအင်ဘော်လုတ်ကိုင်းနေသူတွေရဲ့အခြေအနေတွေကိုပြောပြခြင်းပါတယ်။အင်ဘော်တွေပေါ်အနိုင်ကျင့်တဲ့အာရှနဲ့အရှိအလယ်ပိုင်းကအင်ရှင်တွေကိုပြီးခဲ့တဲ့ရက်သတ္တပတ်တွေအတွင်းပေါ်ထုတ်အရေးယူမှုတွေရှိလာနေပါတယ်။မလေးရှားမှာဆိုရင်26နှစ်အရွယ် SG ကိုအစာငတ်ခံထားတဲ့လင်မယားတစုံကိုတည်တံချမှတ်လိုက်ပါတယ်။နောက်အင်ဒိုနီးရှားအင်ဘော်မာလီတူဖြစ်တဲ့အာဝီယာနာကတော့သ ူကိုမသေးယုံတမဲနှိပ်စက်ခဲ့တဲ့အင်ရှင်တွေပေါ်တရားဆွဲဆိုရမှာပါဝင်ဖို့ဟောင်ကောင်ကိုပြန်သွားခဲ့ပါတယ်။ဒါရီဟာတန်းနဲ့ချီနေတဲ့အမျိုးသမီးအိမ်ပေါ်ဒီအတွက်အနာဂတ်အလားလာကောင်းလားဆိုတာကို VOA သတင်းတောက် Even Broadhead ဟောင်ကောင်ကနေပေးပို့ထားတဲ့သတင်းတော်ကိုဦးကျော်စန်းသာကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အသက်23နှစ်အရွယ်အော်ဝီယာနာဟာအင်ဒိုနီးရှားမှာတလားလောက်ဆေးရုံတက်ရပြီးတရားမျှတမှုရရှိဖို့အတွက်အခုဟောင်ကောင်ကိုပြန်ရောက်နေပါတယ်။ဂျာဗာအရှေ့ပိုင်းကလက်သမတ်တူရဲ့သမီးဖြစ်သူအဝီယာနာဟာမိသားစုကိုထောက်ပံ့ဖို့နဲ့သူ့ပညာရေးအတွက်အင်ဖော်အလုပ်နဲ့ဟောင်ကောင်ကို2013မေလမှာစရောက်ရှိခဲ့တာဖြစ်ပါတယ
်။ဟင်ကအတပစန်ကမာရာဟနီယာ။ Yeah, yes, dia bukan manusia lagi. Masalahnya mengajar.
သူဟာအရေးနဲ့ခံထားရပြီးလမ်းတောင်ကောင်းကောင်းမလျှောက်နိုင်ပေထွက်ပြေးဖို့လုပ်နေတဲ့အချိန် January လတုန်းကဟောင်ကောင်လေဆိပ်မှာကျွန်မတွေ့ခဲ့ရတာပါ။အင်ရှင်တွေကသူ့ကိုကျွန်လို့နှိပ်စက်ကြပါတယ်။တရိတ်ဆန်တကောင်တဲ့တောင်းမှပို့ဆိုးပါသေးတယ်
။ကလေးနှစ်ယောက်အမေဖြစ်တဲ့ဘဝရူအိမ်ဘောရီယန်တီကပြောပြတာပါ။ရီယန်တီဟာအဝီယာနာကိုအိမ်ပြန်ဖို့လေရင်ဘောတင်ပေးခဲ့ပါတယ်။သူ့ဒဏ်ရာဒဏ်ချက်တွေနဲ့တကွာသူဟာတရက်မှ24နာရီလုံးလုံးအလုပ်လုပ်နေခဲ့ရတယ်ဆိုတာသိသွားကြတော့အင်ဒိုနီးရှားတနိုင်ငံလုံးမခံမရနိုင်ဖြစ်ခဲ့ရပါတယ်။အိမ်ဘောလုံနေရသူပေါင်းကဘာပေါ်မှာတန်း50လောက်ရှိမယ်လို့အဲလိုကကဘာလို့သမားအဖွဲ့ချုပ်ကခံမှန်းပါတယ်အဲ့ဒါ၅သန်းလောက်ဟာအင်ဒိုနီးရှားအမျိုးသမီးတွေဖြစ်ပြီးမနှစ်တုန်းကမိသားစုစီပြန်ပို့ငွေစုစုပေါင်းအမေရိကန်ဒေါ်လာသန်းပေါင်း1000ရှိခဲ့ပါတယ်မလုံခြုံတဲ့သူတို့ဘဝမှာစော်ကားခံရမှုတွေများပြားလှတယ်လို့နိုင်ငံတကာဂျွန်စနစ်စနစ်ရဲ့အဖွဲ့ကအရှိလာပိုင်းအတွက်ဆောင်ရွက်နေသူအော်ဒီဂူရှွန်ကရှင်းပြပါတယ်
The kafala system is in place across all countries of the Gulf Cooperation Council which
basically ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကော်မတီကနိုင်ငံတွေအားလုံးမှာ kafala system ဆိုတာရှိနေပါတယ်။ဒါကပြည်ပကအလုပ်သမားတွေကိုခန့်ထားတာနဲ့နေထိုင်ခွင့်တွေကိုသူတို့ရဲ့အလုပ်ရှင်နဲ့ဆက်ဆက်ပေးထားတာပါ။ဒါကြောင့်အလုပ်သမားတယောက်မတော်မတရားအလုပ်ခံရလို့အလုပ်ကထွက်လိုက်တာနဲ့သူဟာအဲ့ဒီနိုင်ငံထဲမှာတရားဝင်နေထိုင်သူဖြစ်သွားပါတယ်။ဒါဟာအလုသမားတွေပေါ်မှာခေါင်းပုံဖြတ်နေအောင်ရှင်းရှင်းလင်းလင်းလှုပ်ပေးထားတာဖြစ်ပါတယ
်။ Saudi Arabia တနင်္ဂနွေတည်းမှာကိုအင်ဒိုနီးရှား40ဦးစေတံချမှတ်ခံထားရပါတယ်။အဲ့ဒီထက်ကတဝက်လောက်ဟာဒါစင်တဝါတို့လိုအင်ဖော်တွေဖြစ်ပါတယ်။သူမဟာ2011ခုနှစ်မှာအင်ရှင်ကိုသတ်မှုနဲ့စေတံချမှတ်ခံရတာပါ။အင်ရှင်ကသူ့ကိုအတ္တမပြုကျင့်ပါတယ်လို့ပြောလဲဗိမဲ့မထူပါဘူး။သူ့ကိုထောက်ခံသူတွေကသေဆုံးသူရဲ့မိသားစုကိုသွေးကြွေးငွေပစံပေးရလိုက်မှသေတံကိုရှော့ပေးလိုက်ကြတာဖြစ်ပါတယ်အင်ဒိုနီးရှားအစိုးရကဆာဥဒီအာရေဗျစီအလုသမားတင်ပို့မှု၃နှစ်သဘောတူညီမှုကိုရဆိုင်ပစ်မယ်ဆိုပြီးအလုသမားတွေရဲ့အခြေအနေတိုးတက်ကောင်းမွန်အောင်လုပ်ပေးဖို့ညှိနှိုင်းခဲ့ပါတယ်ဒါပေမဲ့အခြေအနေသိပ်ဆိုးနေသေးတယ်လို့နိုင်ငံကူးအလုသမားကွန်ရက်ကအီဝန်ကာစီဝန်ကဆိုပါတယ
် We are feeling upset and we believe this is the root the problem is from Indonesia
ဒီကစိတ်ပျက်စရာပါပြဿနာရဲ့ဇင်မြစ်ကအင်ဒိုနီးရှားအစိုးရကိုယ်တိုင်ပါပဲကျမတို့စီမှာနိုင်ငံကူးအလုပ်သမားတွေကိုကာကွယ်တဲ့ဥပဒေတရမရှိလို့ပါပဲစနစ်ကိုပြောင်းဖို့လိုပါတယ်လူတွေကိုနိုင်ငံခြားကိုပို့ရင်သူတို့ကိုကာကွယ်ဖို့အတွက်ဥပဒေတရလိုအပ်ပါတယ
် ILO ပြဋ္ဌာန်းချက်18ကို2017ခုနှစ်မှာချမှတ်လိုက်ပြီးခြင်းကစလို့နိုင်ငံကူးအလုပ်သမားတွေကောင်းမှုဖြတ်ခံမှုကိုကာကွယ်ရေးဟာကဘာတလွှားအစဉ်ညှလာခဲ့ပါတယ်ဒါပေမဲ့တူတက်မှုသိမ့်နှင်းနေပြီးဒီပြဋ္ဌာန်းချက်ကိုလည်း73နိုင်ငံကပဲအတည်ပြုသေးတယ်လို့သူချုံးကဆိုပါတယ်
။ What we can be optimistic about however is the fact that domestic
ဒါပေမဲ့ကျမတို့အကောင်းမြင်နိုင်တဲ့အချက်ကတော့အရှေ့လေပိုင်းဒေသအပါအဝင်ကမ္ဘာတစ်လွှားကအိမ်ပေါ်ရီစီးလုံးညီညွတ်လာကြတာပဲဖြစ်ပါတယ်။သူတို့တွေဟာလူအဖွဲ့အစည်းအတွက်အဓိကကြတဲ့အထောက်ပံ့တွေပေးနေတယ်ဆိုတာကိုဖော်ထုတ်ရင်းမူဝါဒရေးဆွဲသူတွေရဲ့ရှေ့မှာအခွင့်အရေးတောင်းဆိုလာကြတာတွေ့ရပါတယ်။
အော်ဂီယာနာရဲ့အလုပ်ရှင်တွေဟောင်ကောင်မှာယုံတင်ခံဖို့စောင့်ဆိုင်းနေခြင်းအစ်စတီကိုသတ်မှုနဲ့ချမှတ်ထားတဲ့စေတံကိုသူ့အလုပ်ရှင်တွေမလေးရှားမှာအယူခံဝင်နေခြင်းမှာအော်ဂီယာနာရဲ့မိခင်ကတော့စိတ်ပြက်လက်ပြက်နဲ့ဒါရီဘယ်လိုပဲဖြစ်ခဲ့ပေမဲ့သူ့အနေနဲ့တော့လူတွေဟာအချိန်ကအဖြစ်ကျင်နာသနာတတ်တယ်ဆိုတာကိုဆက်လက်ယုံကြည်ဖို့ကြိုးပမ်းနေတယ်လို့ညင်ညူနေပါလေခင်ဗျာ
အစားဒီသားကအင်ဘော်ရီရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဥချော်စန်းသာပြောပြသွားတာဖြစ်ပါတယ်။အခုတခါတော့အမေရိကန်သမ္မတရဲ့အာရှနိုင်ငံခရီးစဉ်တွေနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার စမ်းသပ်မှုတွေလှုပ်လာမယ်ဆိုရင်အခိုင်အမာတုံ့ပြန်ဖို့သမ္မတအိုဘားမားကတောင်ကိုရီးယားနိုင်ငံခရီးစဉ်မှာသတိပေးပြောဆိုလိုက်ပါတယ်။အာရှ၄နိုင်ငံခရီးစဉ်မှာဂျပန်နဲ့တောင်ကိုရီးယားနိုင်ငံအပြင်မလေးရှားနိုင်ငံကိုလည်းသမ္မတအိုဘားမားတွားရောက်မှာဖြစ်ပါတယ်။ ဒီခီးစဉ်ဟာအမေရိကန်ပြည်ထောင်စုရဲ့အာရှအပေါ်ဦးစားပေးအလေးထားတဲ့မူကိုထပ်ပြီးခိုင်မာအောင်ပြသလိုက်တာလို့လီလာသူတွေကသုံးသပ်ပါတယ်ပြည်သူကတော့ကိုသိန်းထိုင်ဦးကပြောပြပြမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာမြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန်သက်မှုတွေဆက်လုပ်မယ်ဆိုရင်တောင်ကိုရီးယားနိုင်ငံနဲ့အတူလက်တွဲပြီးခိုင်ခိုင်မာမာတုံ့ပြန်သွားမယ်လို့သမ္မတဥပမာရဲ့ပြောဆိုချက်တွေရေချောင်းပိုင်တဲ့ညင်းပွားမှုတွေနဲ့ပတ်သက်ပြီးဂျပန်နိုင်ငံရဲ့ကျွန်းစုတွေပါဝင်ဂျပန်ရဲ့အချုပ်အခြာကာကွယ်ရေးမှာလက်တွဲရပ်တည်သွားမယ်ဆိုတဲ့သမ္မတဥပမာရဲ့ပြောဆိုချက်တွေကခီးစဉ်အစမှာပဲအမေရိကန်ပြည်ထောင်စုရဲ့မဟာမိတ်တွေနဲ့ဆက်ဆံရေးခိုင်မာမှုကိုအဓိကကြောင်းချားလိုက်တာဖြစ်ပါတယ်။အာရှလေးနိုင်ငံခီးစဉ်အတွင်းသတင်းပတ်ကိုမှသမ္မတဥပမာမလေးရှားနိုင်ငံကိုလည်းတွားရောက်ဖို့ရှိပါတယ်။မကြာသေးခင်သတင်းပတ်တွေအတွင်းမလေးရှားလေချောင်းပိုင်လေယာဉ်ပျောက်ဆုံးမှုနဲ့ရှာမတွေ့သေးတဲ့ခြေနေတွေကြောင့်မလေးရှားအစိုးရအပေါ်မှာဝေဖန်မှုတွေရှိနေတဲ့အချိန်နိုင်ငံတကာကဒီကိစ္စကိုအာရုံစိုက်နေချိန်မှာသမ္မတဥပမာအခုလိုတွားရောက်တာလည်းဖြစ်ပါတယ်။တက်တိုက်ဆိုင်ဆိုင်သမ္မတဥပမာခီးစဉ်မစခင်ဂျပန်အတွင်းမှာပဲမလေးရှားအာဏာရအစိုးရရဲ့သတင်းစာအက်ဒီတာအာဘော့တစောင်းမှာဒီလေရင်ပျောက်ဆုံးမှုက CIA အမေရိကန်ဗဟိုထောက်လှမ်းရေးအဖွဲ့ရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတဲ့စွပ်စွဲတဲ့ရေးသားချက်တွေပါရှိခဲ့ပါတယ်။ဒါကြောင့်လဲဒီစွပ်စွဲရေးသားချက်ကမလိုအပ်တဲ့အကျိုးဆက်တွေဖြစ်လာမှာဟုမလေးရှားမူဝါဒရေးရာသုံးသက်သူတွေကြားစိုးရိမ်မှုတွေရှိခဲ့ပါတယ်။မူဝါဒရေးရာလေးလာသုံးသက်သူတူဖြစ်တဲ့ Harsh Modern Hussein ကအခုလိုပြောပါတယ
်။ Tremendously embarrassing to us I think not just the ruling party but I think the whole country should be embarrassed.
ဒီရေးသားချက်ဟာတကယ်ကိုကြီးကျယ်စိတ်ပျက်စရာကောင်းပြီးလက်ရှိအာဏာရပါတီအတွက်ရောတတိုင်းပြည်လုံးအတွက်စိတ်အနှောင့်အယှက်ဖြစ်စရာရေးသားချက်ပါဆိုပြီးမူဝါဒရေးရာလေးလာသူတူဖြစ်တဲ့ Harsh Modern Hussein ကပြောသွားခဲ့တာပါ။ဘာဖြစ်ဖြစ်မလေးရှားပြည်သူအများစုကတော့သမ္မတဥပမာရဲ့ခီးစဉ်ကြောင့်မလေးရှားနဲ့အမေရိကန်ပြည်ထောင်စုအကြားဆက်ဆံရေးပိုပြီးခိုင်မာလာမယ်လို့မြင်ကြပါတယ်။မလေးရှားနိုင်ငံကကျောင်းသူတူဖြစ်တဲ့ Oman Sherby ကအခုလိုပြောပါတယ
်။ So we have if we have the very
good ကျွန်တော်ကတော့နှစ်နိုင်ငံကြားမှာပို့ပြီးတော့ကောင်းမွန်တဲ့နားလည်မှုတွေရလာမယ်လို့ထင်ပါတယ်။မွတ်စလင်တွေနဲ့အမေရိကန်တွေကြားပို့ပြီးတော့ခိုင်မာတဲ့ဆက်ဆံရေးကိုထူထောင်နိုင်မှာသိကြပါတယ
်။သမ္မတဥပမာရဲ့မလေးရှားနိုင်ငံခီးစဉ်ဟာမွတ်စလင်ကဘာနဲ့ထိတွေ့ဖို့အတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်မယ်လို့သုံးသပ်သူဒူးကတော့မိုနက်စ်တကယ်လို့လူမှုရေးသိပ္ပံဌာနအကြီးအကဲ James Chin ဖြစ်ပါတယ်သူကအခုလိုပြောပါတယ
် I think this trip is very much a public relations trip it is basically for the United States to affirm
ဒီခီးစဉ်ဟာလူထုဆက်ဆံရေးကိုတုံ့ပြန်မှုအဓိကထားတဲ့ခီးစဉ်လို့ကျွန်တော်ထင်တယ်အာရှပေါ်ထားတဲ့အမေရိကန်ရဲ့မူဝါဒကိုချင်းဝင်ရှာပြန်ကြည့်တဲ့ခီးစဉ်ပါပဲအရင်ကမလေးရှားကိုလာဖို့ခီးစဉ်နှစ်ခုကိုသမ္မတအိုဘာမာဖျက်ခဲ့ဘူးတယ်ဒီတော့မွတ်စလင်ကဘာနဲ့ထိတွေ့ရေးမှာသဘောထားမတင်းမာတဲ့မလေးရှားလိုနိုင်ငံမျိုးနဲ့ဆက်ဆံရေးကိုသမ္မတဥပမာကအဓိကထားဖို့လိုပါတယ်
။သမ္မတဥပမာရဲ့အာရှခီးစဉ်ဟာတရုတ်ဟာဒေသတွင်းနိုင်ငံတွေအကြားအင်အားအကြီးဆုံးဆိုပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီဒေသအတွင်းသူ့ရဲ့ဩဇာသိရောက်မှုနဲ့အင်အားအခိုင်အမာရှိနေတယ်ဆိုတာကိုပြသလိုက်တဲ့ခီးစဉ်လို့လည်းလေ့လာသူတွေကသတ်မှတ်ထားကြတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတရဲ့မလေးရှားအပါအဝင်အာရှနိုင်ငံခီးစဉ်ပေါ်အမြင်တွေကိုကိုသိန်းထိုင်ဦးပြောပြသွားတာဖြစ်ပါတယ်မကြခင်မှာတော့အားကစားသတင်းတစ်ပုဒ်ကိုပြောပြဖို့ရှိပါတယ်ဒီအကြောင်းကိုမပြောခင်မှာတော့အခုညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုအတည်ပြုပါစေခင်ဗျာ
တော်ရရှိမြတ်ခင်ဗျာကွယ်လွန်သွားတဲ့သတင်းစာဆရာကြီးဦးဝင်းတင်ဟာမြန်မာပြည်သူတွေအတွက်ဘယ်လိုအမွေအနှစ်တွေအစဉ်အလာတွေကိုလမ်းခင်းပြသသွားခဲ့ပါသလဲဆရာကြီးဦးဝင်းတင်ကိုတိုင်လူငယ်ရဲ့လို့တင်စားသုံးနှုန်းသွားတဲ့ဆင်းရဲဒုက္ခညှဉ်းပန်းနှိပ်စက်မှုတွေမြမမြေပေါ်ကလုံးဝပတ်ပျောက်သွားအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာအခုလာမဲ့စနေညတိုက်ရိုက်လေလံအစီအမဆွေးနွေးကြအောင်ပါသောရရှင်များခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1323255554 fax နံပါတ် 1323255552 ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူရှင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။တို့ရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါသည်ခင်ဗျာ။ VOA ကနေစနေနေ့မနက်ဖက်မြန်မာဘာသာအစည်းအဝေးကိုဆက်လက်အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့မြန်မာနိုင်ငံကဘောလုံးဝါသနာရှင်နေအကြိုက် Manchester United အသင်းရဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်။Manchester United အသင်းရဲ့နီးပြဖြစ်လာရတာဟာသူ့ဘဝမှာဂုံအယူရဆုံးအချိန်ဖြစ်တယ်လို့ Man U အသင်းရဲ့ဂန်ဝင်ကစားသမား Ryan Giggs ကပြောလိုက်ပါတယ် Manchester United အသင်းက David Moyes ကိုနီးပြအဖြစ်ကနေထုတ်လိုက်ပြီးတဲ့နောက် Giggs ကိုယာယီနီးပြအဖြစ်နဲ့ခန့်လိုက်တာပါ Man U နီးပြဖြစ်လာခဲ့တာနဲ့ဒီကနေ့စနေနေ့မှာကစားမဲ့ Norwich နဲ့ပွဲအတွက်ပြင်ဆင်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ပြောပြခြင်းပါတယ်ခင်ဗျာ ရီးမီးယားလိဂ်ချန်ပီယံမန်ချက်စတာယူနိုက်တက်ဟာအခုနှစ်ဘောလုံးရာသီမှာရလဒ်တီတော်လေးဆိုးခဲ့တာကြောင့်အသင်းကဒေးဗစ်မွိုက်စ်ကိုပြီးခဲ့အင်္ဂါနေ့ကထုတ်လိုက်ပြီးတဲ့နောက်လက်ရှိအသင်းရဲ့ဂန်ဝင်ကစားသမားရိုင်ဂစ်ခ်ဟာနီးပြဖြစ်လာခဲ့တာပါအတင်မှာနှစ်ပေါင်း20ကျော်ကြာကစားလာခဲ့ပြီးစူးတစိတ်တွေအများကြီးယူနိုင်ခဲ့ပေမဲ့လည်းအခုလိုနီးပြဖြစ်လာတာကသူ့အတွက်ဂုဏ်အယူရဆုံးအချိန်ဖြစ်တယ်လို့လည်း Gigs ကပြောလိုက်ပါတယ်
I would like to just say how proud I am to be managing for the remaining 4 games that the club that I've supported
ကျွန်တော်တစ်သက်လုံးအပေးလာခဲ့ပြီး25နှစ်26နှစ်လောက်အတူရှိလာခဲ့တဲ့အသင်းကိုကျန်နေတဲ့၄ပွဲမှာနီးပြအဖြစ်လွတ်ခွင့်ရတာအယံဂုဏ်ယူတယ်လို့ပြောချင်ပါတယ်ဒါကြောင့်အခုချိန်ဟာကျွန်တော်အတွက်ဂုဏ်ယူရတဲ့အချိန်ဖြစ်ပါတယ
်။ဂိတ်ဆာအခုနဲ့ဘောလုံးရာသီဂုဏ်နဲ့အထီးနီးပြအဖြစ်နဲ့ဂိုင်းတွေသွားမှဖြစ်ပြီးတော့သူနဲ့အတူအရင်ကမန်ယူအသင်းပေါ်တွေဖြစ်တဲ့ဘောစကိုနီကီဘတ်နဲ့ဖိလစ်နေဗယ်တို့လည်းနီးပြအဖွဲထဲမှာပါလာကြပါတယ်။နီးပြဖြစ်လာပြီးတဲ့နောက်သူအရင်ဆုံးအကြံတောင်းခဲ့တာကတော့သူ့ရဲ့ဆရာဆာအလက်ဖာဂူဆန်မှာဖာဂူဆန်လက်အောက်မှာနှစ်ပေါင်းများစွာကစားလာခဲ့တဲ့အတွက်ဖာဂူဆန်ကိုအရင်ဆုံးဖုန်းခေါ်ပြီးအကြံတောင်းခဲ့ကြောင်းတခြားလူတွေထက် Ferguson ဟာအကြံတောင်းဖို့အကောင်းဆုံးသူဖြစ်တယ်လို့လည်းပြောလိုက်ပါတယ်။ပြီးခဲ့တဲ့ရာသီကုန်မှာ Ferguson အနားယူသွားပြီးတဲ့နောက် David Moyes က Giggs ကိုနီးပြအဖွဲ့မှာပါဖို့ကမ်းလှမ်းခဲ့တာဖြစ်ပြီးတော့အဲ့လိုအခွင့်အရေးပေးခဲ့တဲ့အပေါ်မှာ Giggs က David Moyes ကိုကျေးဇူးတင်စကားဆိုသွားခဲ့ပါတယ
်။ No, I'd just like to go on record to thank David for giving me my first chance in coaching.
ကျွန်တော်နီးပြလို့ပထမဆုံးအခွင့်အရေးပေးခဲ့တဲ့ David Voice ကိုကျေးဇူးတင်တယ်ဆိုတာပြောချင်ပါတယ်။နီးပြအဖွဲ့မှာပါဖို့အတွက်ပြီးခဲ့တဲ့နေ့တုန်းကကျွန်တော်ကိုဖုန်းဆက်ခေါ်ခဲ့တာကိုကျွန်တော်အမြဲတမ်းအမှတ်ရနေမှာပါ။ကျွန်တော်ကကစားနေတုန်းပါ။ဒါပေမဲ့ကျွန်တော်နီးပြဖြစ်ဖို့ပထမဆုံးအခွင့်အရေးကိုသူပေးခဲ့ပါတယ်
။ဒီကနေ့စနေနေ့မှာကစားမဲ့ Norwich နဲ့ပွဲဟာ Gigs အတွက်တော့ Man U နီးပြအဖြစ်နဲ့ပထမဦးဆုံးပွဲဖြစ်ပြီးတော့ Norwich ကတမ်းမစင်ရဖို့အတွက်အသေးအံကစားနေတာကြောင့်ပွဲကခက်မဲလို့လည်းပြောပါတယ်။ဒါကြောင့်ဒီပွဲကိုအဓိကထားလုပ်နေပြီးတော့သူအသင်းအတွက်အဓိကပြင်ဆင်နေတာတွေကိုအခုလိုပြောပါတယ်။
Well, it's going to be my philosophy. It's going to be, you know, obviously Manchester United's philosophy because I've been here for all my career. And I want the players to play with passion.
You know, you saw that in Subaru. That's why I'm at Manchester United. You saw that. Imagination. But you know, it's a lot of things that you expect. You know, you're going to have to say, 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 Manchester United, you're going to have to say, you're going to have to say,ကျူစားပါဒါပေမဲ့ဒီအထက်မှာအဓိကအကြဆုံးကတော့ပျော်ပျော်ရွှင်ရွှင်ကစားဖို့ကစားနေရတာကိုကြိုက်ဖို့ပါ။ဘာကြောင့်လဲဆိုတော့ကျွန်တော်လည်းကစားသမားဆိုတော့ကစားနေရတာကိုပျော်ရွှင်နေဆိုရင်ကိုလို့ချင်တာကိုအများကြီးပိုလို့နိုင်တဲ့ Norwich နဲ့ပွဲမှာဒီလိုပဲကျွန်တော်လုပ်သွားမှာပါ
။အသက်40ရှိပြီဖြစ်ပြီးတော့အခုလိုနီးပြဖြစ်လာတာကြောင့်ကစားသမားအဖြစ်နဲ့ဆက်ပြီးကစားသွားဖို့အစီအစဉ်ရှိလားဆိုတဲ့အပေါ်မှာတော့ Gigs ကအခုလိုအရှုံးဖောက်သွားခဲ့ပါတယ်။
I've just given myself a 5-year contract. yeah, I'm using my power while I can.
You know what that, you know. So just the nine nine nga ni thad lu lai de li.
Yeah.
Look bang ngun si ni rong at lu lu khwin go jino atung cha lai de ba. Jino ka za thama a phin na set pi lo ka za ni rong ma.
Ka za thama a pa win menu praitat de ga le za de gigs go ya di kaun ne thi ya yi ni pya phit khan lai da ga atin twet a kaung song phit de so ra go jwan nyin du ri ga လက်ခံကြပါတယ်ဒါပေမဲ့ Manchester United လို့အသင်းမျိုးကိုနီးပြအဖြစ်နဲ့ရေရှည်ကင်တွယ်သွားဖို့အတွက်ကတော့သူ့မှာအတွေ့အကြုံနှူးလွန်းသေးတယ်လို့ယူဆနေကြပါတယ်ကစားသမားအဖြစ်နဲ့အောင်မြင်မှုတွေအများကြီးရခဲ့တဲ့ Gigs အနေနဲ့ကျန်တဲ့၄ဘွဲ့မှာအောင်မြင်မှုတွေယူပေးနိုင်မလားဆိုတာကိုလည်းအားလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြပါတယ်အခုလောလောဆယ်မှာ Man U နီးပြနေရာအတွက် Netherlands နီးပြ Van Gaal ကထိတ်ဆုံးကတစ်ပြေးနေပြီးတော့ Klopp, Ancelotti, Simeone နဲ့ Mourinho တို့လည်းရေပန်းစားနေကြပါတယ်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ